ကျင်းပပြီးစီးခဲ့တဲ့ရွေးကောက်ပွဲနေ့မှာတိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်အတွက်သက်ဆိုင်ရာတိုင်းရင်းသားတွေမဲမပေးခဲ့ရပါကကော်မရှင်ကိုတိုက်ရိုက်တင်ပြနိုင်ပြီးတော့ဒီအပေါ်မှာကော်မရှင်ကစစ်ဆေးပြီးလိုအပ်တယ်လို့ဆောင်ရွက်ပေးသွားမယ်လို့ကော်မရှင်ကပြောပါတယ်ဒီသတင်းအပြည့်အစုံကိုတော့ VOA သတင်းတော်မင်ခါကသတင်းပေးပို့ထားပါတယ
်ကျင်းပပြီးစီးခဲ့တဲ့ရွေးကောက်ပွဲမှာတိုင်းရင်းသားဖြစ်ပေမဲ့မိမိတိုင်းရင်းသားကိုယ်စားလှယ်ကိုမဲမပေးခဲ့ရတဲ့အတွက်မေပေးခွင့်ဆုံးရှုံးခဲ့ရသူတွေရှိပါတယ်။ဒါနဲ့ပတ်သက်ပြီးနေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ VOA မေးမြန်းမှုကိုပြည်အောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကအခုလိုဖြေကြားခဲ့ပါတယ်
။ကြောက်ကလက်သာလားစကြောက်ကိုယ်တိုင်ကကိုယ်တိုင်သိတာကိုယ်တိုင်ရှိတာသူ့ရဲ့အချက်ချက်တွေသူ့ရဲ့ဟာတွေကိုဟုတ်လားနှုတ်နဲ့ပြင်စားတဲ့တဲ့ရဲ့တင်ပြလာလို့ရှိရင်တင်ပြလာတဲ့ပုံမှာစစ်စစ်ပြီးတော့ဒူးရီစီကရွေးကောက်ပွဲပေါ်ပြင်ပွဲအစင်းတွေကကြာတဲ့ခုတွေညူတွေလိုအပ်တယ်လို့
လက်ရှိမှာလူဝေမာ9ရက်နေ့ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲရလဒ်တီထုတ်ပြန်ကြေညာရမှာရငုံပါဝင်ပြည်နယ်နဲ့တိုင်းအချို့ရဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်50ကျော်နဲ့တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်50ကျော်စုစုပေါင်းအယောက်100ကျော်ရဲ့ရွေးကောက်ပွဲရလဒ်တီကိုကြေညာပေးခဲ့ပါတယ
်။ဒီနေ့ကျွန်တော်တို့ပြည်သူ့လွတ်တော်အားလုံး54နေရာကျွန်တော်ထုတ်ပြန်ပေးခဲ့ပါတယ်။ကျွန်တော်ကလေးတိုင်းနယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်အားလုံးကျွန်တော်52ယောက်ကျွန်တော်ထွက်ပြပြင်နိုင်ခဲ့ပါတယ်။ကျွန်내အနိုင်ရှုံးရလက်ပြီးတော့လက်ပံမှာဆက်လက်ကြေညာမှာဖြစ်ပါတယ်
။ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကရွေးကောက်ပွဲရလက်ရဲ့ထုတ်ပြန်ကြေညာခဲ့တဲ့စီးရင်တွေကိုခုလိုပြောပြခဲ့တာပါ။ရွေးကောက်ပွဲရလဒ်ထုတ်ပြန်မှုမှာပြည်အောင်စုရွေးကောက်ပွဲကော်မရှင်ကနေအတီးပြုတ်ပြီးထုတ်ပြန်တဲ့ရွေးကောက်ပွဲရလဒ်တာလင်အတီးဖြစ်တယ်လို့ကော်မရှင်ကပြောဆိုထားပါတယ်။ဒီပြင်နေရာအချို့မှာကော်မရှင်ထုတ်ပြန်ထားတဲ့ဥပဒေနဲ့ကြော်လွန်ကဂျိုတင်မဲတွေတတ်မှတ်ချိန်ထက်လောက်ကြမှရောက်လာတာတွေရှိခဲ့တယ်လို့အဲ့ဒီဒေတာမှာရှိနေတဲ့ဒေတာကန်တွေကပြောဆိုထားပါတယ်။ဒီအပေါ်မှာရွေးကောက်ပွဲကော်မရှင်ဘက်ကတော့မဲယုံပိတ်ချိန်ညနေ၄နာရီနောက်ပိုင်းရောက်ရှိလာတဲ့ဂျိုတင်မဲများမှာပယ်မဲတာဖြစ်တယ်လို့ပြောကြားခဲ့ပေမဲ့ထဲသွင်းရေတွက်တဲ့ဖြစ်ရများနေဒေတာအချို့မှာဖြစ်ပေါ်လျက်ရှိပါတယ်။ဒါနဲ့ပတ်သက်ပြီးဖြည့်ရှင်းဆောင်ရွက်ပေးဖို့တော့ရွေးကောက်ပွဲကော်မရှင်ကတိကျတဲ့အဖြေမပေးခဲ့ပါဘူး။ဒီလိုရွေးကောက်ပွဲဥပဒေဒီဥပဒေမှာပါတဲ့စီမင်းစီကံအချို့ကိုချိုးဖောက်ခဲ့တဲ့ဖြစ်စဉ်တွေနဲ့ပတ်သက်ပြီးမတမာမှုတစုံတရာကိုတိကျစွာတိုင်ကြားပေးဖို့ရွေးကောက်ပွဲကော်မရှင်ကဦးမြင့်နိုင်ကခုလိုပြောပါဗျ။အဲ့
ဒီဖြစ်တဲ့အချို့ရဲ့ဆလာကနေကနေတော့ဒါတဲ့တရားလည်းပြုကျင့်လာပြီဆိုလို့ရှိရင်အဲ့ဒီတွတ်တော်ကိုယ်စားလှယ်ကောင်းလို့ဒီတရားလည်းပြုကျင့်မှုကြောင့်အနိုင်ရပါပါလေဆိုပြီးတော့တောင်းပါတယ်တောင်းရင်ပုံပေါ်တဲ့ပြုတ်ပြီးတော့ပြန်ပြီးတော့ကျွန်တော်ဟိုလုပ်မယ်အဲ့တော့ဒါကရုပ်တော်ကိုယ်စားလှယ်ရောက်တယ်ဆိုဘာလို့မဆုံးတိုင်နိုင်ပါလဲရဲစလာကြီးလည်းတိုင်နိုင်တယ်ရဲတရားကလည်းတိုင်နိုင်တယ်ရုပ်တော်ကမတိုင်ဘူးလည်းတိုင်နိုင်တယ်ရုပ်တော်ကကျင့်ပါလေလည်းတိုင်နိုင်တယ်ရုပ်တော်ကကျင့်ပါပြီ15ရက်အတွင်းလည်းတိုင်နိုင်တယ်ပေါ့တော့တိုင်နိုင်တယ်ဆိုတော့ဒါလေးစစ်စစ်နဲ့ပေါ်မရှင်လည်းပဲရုပ်တော်ကမှာတာဝန်ရှိတဲ့လူတွေအားလည်းပဲအပေါ်ရုံးနဲ့ဒီမှာအဆောက်အတာဆိုလို့ပြင်တရားစွန့်ခါရလို့ပြောပါတယ်အဲလိုပဲပြေးလိုက်သို့တော်လည်းပဲရုပ်တော်ကိုရုပ်တော်ပဲပေါ်မရှင်ရဲ့ဝန်ထမ်းတွေကသဘောမရုံးနဲ့တမန်တက်တက်ပဲရုပ်တော်ရဲ့ဆိုင်အပြုတ်ကိုချူတယ်သူတို့လည်းအေးယူလို့ရပါတယ
်လက်ရှိအချိန်မှာကော်မရှင်ကထုတ်ပြန်ထားတဲ့ပြည်သူ့လွတ်တော်အနိုင်ရကိုယ်စားလှယ်လောင်း54ယောက်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနာမည်ကြီးကိုပြုံးချူမက်စင်မာအောင်မက်စုစုလွင်နဲ့ဒေါက်တာတသက်ခိုင်တို့အပါအဝင်49ယောက်အနိုင်ရခဲ့ပြီးကြံကိုယ်စားလှယ်တွေကတော့ပြည်ခိုင်ပြိုးပါတီက3ယောက်ဝါဒီမိုကရက်တစ်ပါတီက1ယောက်ကချင်ပြည်နယ်ဒီမိုကရေစီပါတီကတယောက်တို့ပါဝင်ခဲ့ပါတယ်။အနိုင်ရရှိခဲ့တဲ့တိုင်းဒေသကြီးကိုယ်စားလှယ်52ယောက်မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနာမည်ကြီးကိုနိုင်ငံလင်းကိုဝေဖြိုးအောင်အပါအဝင်58ယောက်အနိုင်ရရှိထားပြီးပြည်ခိုင်ဖြိုးက3ယောက်နဲ့ဝါဒီမိုကရက်တစ်ပါတီက2ယောက်တို့အနိုင်ရရှိထားပါတယ်
။လက်ရှိကော်မရှင်ထုတ်ပြန်ချက်အရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အနိုင်ရရှိမှုအပေါ်နိုင်ငံရေးလေလာတုံးသက်သူဒရင်းသာဆရာဦးစီသူအောင်မြင့်ကခုလိုတုံးသက်ပါတယ်
။ပြကြတာကတော့အဲဒီသမရရေကောက်တယ်အစိုးရဖွဲ့တယ်ဆိုရဲအချိန်လေးမျိုးကိုရောက်လိမ့်မယ်။အဲဒီမှာတစ်ခုပဲရှိတယ်။တစ်ခုကတော့သူ့ဘာသာသူတပါတီရဲ့ရတာနဲ့ဟိုဖြစ်ကောက်ဖြစ်နိုင်တယ်။ဘုမဟုတ်သူ့ဘာသာသူမရဘူးဆိုရင်လည်းအနည်းဆုံးဟိုတိုင်းသားပါတီနဲ့တပါတီနှစ်ပါတီလောက်နဲ့ကြီးလိုက်တယ်ဆိုရင်ကိုပဲသူကအဲ့ဒီအခြေအနေကိုရောက်သွားတိုက်ပဲလို့ဖြစ်တယ
်။ကော်မရှင်ဘက်ကဒီရွေးကောက်ပွဲရလဒ်တွေကိုနေ့စဉ်ထုတ်ပြန်သွားမှာဖြစ်ပြီးစည်ရင်းအလုံးကိုတော့ရွေးကောက်ပွဲကျင်းပပြီးနှစ်ပတ်အကြာမှာထုတ်ပြန်ပေးနိုင်မှုစူးစမ်းသွားမယ်လို့ပြောဆိုထားပါတယ်ရှင်။